ရှေ့သတင်းပတ်မှာကျင်းပမယ်21ရာစုပင်လုံညီလာခံမှာချုပ်ဆိုဖို့ရည်ရွယ်ထားတဲ့ပြည်ထောင်စုသဘောတူစာချုပ်နဲ့ပတ်သက်လို့အစိုးရနဲ့အပြည့်အဝတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေအင်ကာနေကဆက်လက်ဆွေးနွေးရမှာအချက်အချို့အပေါ်သဘောတူညီချက်မရသေးတာကြောင့်အစည်းအဝေးကိုနောက်တရက်ထပ်တိုးလိုက်ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါပြည်ထောင်စုငင်းချမ်းရဲ့ညီလာခံ21ရာစုပင်လုံရှုထအစည်းအဝေးမှာ Union Accord ကိုပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးကိုချုပ်ဆိုနိုင်ရေးအတွက်အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာဒုတိယနေ့အဖြစ်အင်္ဂါနေ့ကဆက်လက်ဆွေးနွေးကြတာပါ။ဒါပေမဲ့အချက်တချို့မှာနှစ်ဖက်သဘောတူညီချက်မရသေးတာကြောင့်ဒီလ12ရက်နေ့နေကင်းပိုင်းကိုထပ်မံရွှေ့ဆိုင်းခဲ့ကြောင်းငင်းချမ်းရဲ့ကော်မရှင်ရဲ့ကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုပြောပါတယ်။
ဒီနေ့လည်းမနက်ပိုင်းဆွေးနွေးပြီးတော့ EU တွေမှာဆွေးနွေးဖို့အချိန်လိုတယ် PBS နဲ့ပြန်လည်တိုင်ပင်ဖို့အတွက်အချိန်ပေးရတာပေါ့နှစ်ဖက်မနက်ပိုင်းထိအဲ့တော့နှစ်ဖက်နေ့တဲ့ပိုင်းမှာကျွန်တော်တို့ထပ်ပြီးတော့တတိယနေ့ဖြစ်ဆွေးနွေးတဲ့အနေအထားဖြစ်တယ
်မူလကအစိုးရနဲ့ EU ကိုယ်စားလှယ်တွေဟာဒီလ10ရက်နဲ့17ရက်နှစ်ရက်ဆွေးနွေးဖို့သတ်မှတ်ထားတာဖြစ်ပါတယ်စေရနေဆွေးနွေးပွဲမှာလည်းနေကင်းမှာရန်နာပြီး EAO ကိုယ်စားလှယ်အဖွဲ့ဟာ PPSC ခေါ်ငင်းချမ်းရဲ့လုပ်ငန်းစဉ်ဥဆောင်အဖွဲ့နဲ့ပြန်လည်ဆွေးနွေးခဲ့တာဖြစ်ပါတယ်။လက်ရှိနှစ်ဖက်ဆွေးနွေးနေတဲ့အချက်တွေကတော့ပြည်တော်စုသဘောတူစာချုပ်မှာထည့်သွင်းမဲ့ Federal အခြေခံမှုလမ်းညွန်အပိုင်းပါအချက်တွေဖြစ်ပါတယ်။ဆွေးနွေးပွဲအစနေ့ကသဘောတူညီချက်မရတဲ့အချက်တွေထဲမှာပြည်내နဲ့တိုင်းဒေသကြီးတွေရဲ့ဖွဲ့စည်းပုံကိုအစိုးရဘက်ကအခြေခံဥပဒေဖြစ်ခေါ်ဆိုဖို့လိုလားပြီးEAO အဖွဲ့တွေဘက်ကဖွဲ့စည်းပုံအခြေခံဥပဒေဖြစ်သုံးစွဲဖို့လိုလားတဲ့ကိစ္စလည်းပါဝင်ပါတယ်။ဒုတိယနေ့ဆွေးနွေးရမှာလဲဒီအချက်ပါဝင်ခဲ့ကြောင်းဦးလာမောင်ရွှေကအခုလိုဆက်ပြောပါတယ်။အ
ဲ့ဒီအချက်အပြင်မှာခြားချက်တွေလည်းပါတယ်ပေါ့လေ။ဒါကတော့အယူဆဆိုတာမျိုးစုံရှိတယ်လေ။ဒါပေမဲ့အနှစ်သာရအရာပုံပြီးတော့ကြည့်နေမှုတော့အစိုးရကိုယ်တိုင်ဒီဘက်ကတော့ထောက်ပြတာလည်းရှိတယ်။အဲ့တော့ဒါဒီလည်းEAO ဘက်မှာလည်းဒါတွေတူပြန်ဆွေးနွေးဖို့ရှိတယ်လို့လည်းနားလည်တယ
်။တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေဘက်အခြေအနေကိုတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်။ကျွန်တော်တို့ကလည်းဆွေးနွေးတယ်ဆွေးနွေးပြီးတော့ကျွန်တော်ကနေ့လည်အပြန်လာအောင်လေဒီမှာကျွန်တော် PDF မှာအပြန်ဆွေးနွေးပေါ့။အဲ့ဒါမနေ့ကမက်ဆေ့ချ်ပြမှကျွန်တော်ကနေ့လည်ပိုင်းလောက်မှတစ်ခါအနာပီစီမှာပြန်ဆက်ဆွေးနွေး။ဆွေးနွေးပြီးတော့ကျွန်တော်မက်ဆေ့ချ်အောက်မှာပြောလို့ရတယ်
ဗိုလ်ဒူးနေ့မှာတော့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာထည့်သွင်းမဲ့အချက်တွေကိုအဆုံးသတ်ဆွေးနွေးကြမှာဖြစ်ပါတယ်။လက်ရှိဆွေးနွေးနေပြီးသဘောတူညီချက်မရသေးတဲ့အချက်တွေကိုတော့နောက်ပိုင်းဆက်လက်ဆွေးနွေးရန်အချက်တွေအဖြစ်နဲ့ချန်လက်ထားခဲ့မှာဖြစ်ပါတယ်။အဲ့ဒီကရရှိတဲ့စာချုပ်ပါအချက်တွေကို73ရက်နေ့မှာကျင်းပမဲ့ JICM ခေါ် NCA ပြည်စာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာအတည်ပြုမှာဖြစ်ပါတယ်။ပြည်ထောင်စုငင်းချမ်းရဲ့ညီလာခံ21ရာစုပင်လုံရုပ်ရအစည်းအဝေးကိုတော့ဒီလ19ရက်ကနေ21ရက်အထိ3ရက်ကြာကျင်းပဖို့ပြင်ဆင်ထားတာဖြစ်ပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။